ညနေခင်းပါရှင်2019ခုနှစ်အောက်တိုဘာလ8ရက်အင်္ဂါနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ9.16 19.25တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်ကျမခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမခင်မြူထွေးပါစီးရီးယားနိုင်ငံကခတ်လူမျိုးစုလက်နက်ကိုင်အဖွဲ့တွေကိုတူရကီအစိုးရကတိုက်ခိုက်လာနိုင်ခြေရှိတဲ့အပေါ်အမေရိကန်သမ္မတကတင်းတင်းမာမာသတိပေးလိုက်ပါတယ်။ဒါကအမေရိကန်သမ္မတထရမ့်နဲ့ယူကရိန်းအစိုးရတာဝန်ရှိသူတွေအကြားဆက်သွယ်မှုတွေနဲ့ပတ်သက်လို့တော့ဥရောပသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီး Gordon Sondland ကို Outlook ကော်မတီ3ရက်ကဒီကနေ့မေးမြန်းဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမန်နန်းလောင်နဲ့အတူပြပြပေးသွားပါမယ်ရှင်။
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာလေးတွေမှာတော့ဆီးရီးယားမြောက်ပိုင်းကအမေရိကန်တပ်တွေပြန်ရုတ်သိမ်းမယ်လို့သမ္မတအင်ဖြူတော်ကကြေညာခဲ့ပြီးတဲ့နောက်တူရကီကစစ်စင်ရေးတုံ့ပြန်ဖို့ပြင်ဆင်လာတဲ့အကြောင်းနိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့အတူမြန်မာတနိုင်ငံလုံးအပြစ်ရရေးအတွက်ငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ငန်းစဉ်အခြေအနေတွေရောဘယ်လိုရှိပါသလဲ
။ဒီမူရေဘယ်ကဖြစ်လာလဲဆိုတော့ပြီးခဲ့တဲ့နှစ်အောက်တိုဘာလက KNU ဥက္ကဋ္ဌနဲ့ RCSS ဥက္ကဋ္ဌကဦးဆောင်ပြုမှာတင်ပြထားတဲ့အချက်လက်တွေ
ဒီလာတဲ့ကျင်းပဖို့ရှိနေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအပေါ်ဘုံမျှော်လင့်ချက်တွေရှိတဲ့အကြောင်းပြည်ထောင်စု Institute ကဒါရိုက်တာဦးခွန်ဆိုင်ရဲ့ VOA နဲ့တည်ထောင်တွေ့ဆုံမေးမြန်းကမှနှာစင်ကြရမှာပါ။ထိုင်းကုမ္ပဏီတွေဘက်ကနှစ်နိုင်ငံနားလည်မှုစာချုပ်လွှာစီကံချက်တွေကိုမလိုက်နာတဲ့အတွက်မြန်မာလုံခြုံရေးအခွင့်အရေးတွေနေတဲ့အခြေအနေကိုလည်းပြောပြပေးမှာပါရှင်။အခုရင်ဆုံးတော့အင်ကာနဲ့ညံ့နေခင်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့မန်နန်းလောင်တို့ပြောပြပေးပါမယ်ရှင်။
စီးရီးယားနိုင်ငံအတွင်းအစွန်းရောက်ဖွဲ့တွေကိုတိုက်ခိုက်ရမှာအမေရိကန်နဲ့အတူလက်တွဲတိုက်နေတဲ့ခတ်လူမျိုးစုလက်နက်ကိုင်အဖွဲ့တွေအပေါ်တူရကီအစိုးရကတိုက်ခိုက်လာနိုင်ခြေရှိတဲ့အပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတင်းတင်းမာမာသတိပေးလိုက်ပါတယ်။ခတ်တပ်ဖွဲ့တွေအပေါ်တူရကီကတိုက်ခိုက်လာရင်အမေရိကန်တပ်ဖွဲ့တွေဂျာဝင်ပါတာမျိုးလုပ်မှာမဟုတ်ဘူးလို့ပြောဆိုတဲ့အချိန်ထဲမှာပဲတူရကီဘက်ကလူမဆန်ဘူးလို့ယူဆရတဲ့အထိအလွန်အကျွံဆောင်ရွက်လာရင်တော့တူရကီရဲ့စီးပွားရေးထိခိုက်ပျက်စီးအောင်လှုပ်သွားမယ်လို့သမ္မတထရမ့်ကဒီတင်းနာနေနေ့လယ်ပိုင်းမှာပဲသတင်းထောက်တွေကိုပြောဆိုလိုက်တာပါ။တချိန်ထဲမှာပဲအမေရိကန်တပ်ဖွဲ့တွေနဲ့အတူ IS အစွန်းရောက်တွေကိုချိန်မုံနေတဲ့ဆီးရီးယားကတပ်ဖွဲ့တွေကိုအမေရိကန်ကစွန့်ခွာထွားထားခဲ့မဲ့အပေါ်မှာဒီသမ္မတရဲ့ Republican မဟာမိတ်တွေကမကြေမနက်ဖြစ်နေကြပါတယ်။ဆီးရီးယားကနေအမေရိကန်တပ်တွေရုတ်သိမ်းမဲ့ဆုံးဖြတ်ချက်ဟာအမျော်အမြင်မရှိတဲ့တာဝန်မဲ့လုပ်ရဖြစ်တဲ့ဆိုပြီးအထက်လွှတ်တော်မှာသမ္မတထရမ့်ကိုအခိုင်အမာထောက်ခံနေသူ Republican အထက်လွှတ်တော်အမတ် Lindsey Graham ကပြောပါတယ်။သမ္မတရဲ့ဆုံးဖြတ်ချက်ကိုသူလက်ခံမှာမဟုတ်ဘူးလို့လည်း Mr. Graham က Fox သတင်းဌာနအစီအစဉ်တစ်ခုမှာပြောဆိုသွားပါတယ်။စီးရီးယားကအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းမဲ့သမ္မတရဲ့ကြီးညာချက်ကိုအထက်လွှတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell နဲ့အောက်လွှတ်တော်ဥက္ကဋ္ဌ Democrat ခေါင်းဆောင် Nancy Pelosi အပါအဝင်အမေရိကန်နိုင်ငံရေးပါတီကြီးနှစ်ရပ်စလုံးကအရေးပါတဲ့လွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်ဝေဖန်နေကြတာပါရှင်
။ American သမ္မတဒေါ်နယ်ထရမ့်နဲ့ Ukraine တာဝန်ရှိသူတွေကြားဆက်သွယ်မှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းဖော်ထုတ်ဖို့ဥရောပသမ္မတဆိုင်ရာ American သံအမတ် Gordon Sondland ကိုအောက်လွှတ်တော်ကော်မတီ၃ရက်ကဒီကနေ့အမေမြန်ဖို့ရှိပါတယ်။သမ္မတထရမ့်ကိုတရားစွဲဆိုနိုင်ရင်စုံစမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်အောက်လွှတ်တော်ကော်မတီကအခုလိုတကပိတ်မေးမြန်းမှာပါ။ဒီလိုစုံစမ်းစစ်ဆေးနေတဲ့ကိစ္စဟာနောက်နှစ်ကျင်းပမယ်သမ္မတရွေးကောက်ပွဲမှာဒုတိယသမ္မတတက်တန်အတွက်သူ့အနိုင်မရအောင်ဒီမိုကရက်တွေရဲ့တမင်အခွင့်အရေးနဲ့လောက်ရဆိုပြီးသမ္မတထရမ့်ကမနေ့တနင်္လာနေ့မှာပဲထပ်ပြီးတော့ဆွဆွဲပြောဆိုခဲ့ပါတယ်။သမ္မတထရမ့်ရဲ့အဓိကနိုင်ငံရေးပြိုင်ဘက်ဖြစ်လာနိုင်ခြေရှိတဲ့သူ့သမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ဘိုင်ဒန်ရဲ့သားဟန်တာတို့ကိုစုံစမ်းစစ်ဆေးလာအောင်ယူကရိန်းတာဝန်ရှိသူတွေကိုတိုက်တွန်းခဲ့တဲ့မစ္စတာဆောင်းလန်ကအခုစုံစမ်းစစ်ဆေးမှုအတွက်အရေးပါတဲ့သူတူဖြစ်လာပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့သမ္မတထရမ့်တို့တယ်လီဖုန်းဆက်ပြောဆိုပြီးနောက်တနေ့မှာတော့ဆောင်းလန်စ်နဲ့ယူကရိန်းဆိုင်ရာအမေရိကန်ကိုယ်စားလှယ်ကတ်ဖော့ဂါရိုကယူကရိန်းခေါင်းဆောင်နဲ့အခြားနိုင်ငံရဲ့အထင်ကြီးပုဂ္ဂိုလ်တွေကိုတွေ့ဆုံခဲ့တယ်လို့အတွင်သတင်းပေးတင်ကြသူကပြောပါတယ်။2020သမ္မတရွေးကောက်ပွဲမှာပြန်လည်အရွေးကောက်ခံရရေးအတွက်သမ္မတထရမ့်ကနိုင်ငံခြားအစိုးရတရရဲ့အကူအညီရဖို့ကြိုးစားခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့အဲ့ဒီလိုအတွင်သတင်းပေးတင်ကြခဲ့တဲ့ကိစ္စကြောင့်ပဲသမ္မတထရမ့်ကိုတရားစွဲဆိုနိုင်ရေးစုံစမ်းမှုတွေဖြစ်လာတာပါ။
အီရက်ဆူရဆန့်ကျင်ဆန္ဒပြသူတွေနဲ့သတင်းမီဒီယာတွေအပေါ်တိုက်ခိုက်မှုတွေကိုအီရက်သမ္မတဘာဟမ်ဆာလီကရှုံချလိုက်ပါတယ်။လူပေါင်း100ကျော်သေဆုံးပြီး6000လောက်ဒဏ်ရာရခဲ့တဲ့သတင်းတစ်ဖက်ကြားဆန္ဒပြပွဲတွေနဲ့အပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်တင်းလာနေမှာပဲသမ္မတကအခုလိုပြစ်တင်လိုက်တာပါ။အကြမ်းဖက်မှုမှာပါဝင်သူတွေကိုရာဇဝတ်သားတွေ၊ရန်သူတွေလို့သုံးလုံးရှုံချလိုက်ပြီးနောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်ရပ်တန့်ချဖို့လည်းဒီတင်းလာနေတုန်းကရုပ်တံမိန့်ခွန်းအတွင်းမှာတိုက်တွန်းပြောခဲ့ပါတယ်။အီရက်နိုင်ငံအနေနဲ့အဖြစ်အမောက်တွေသွေးထွက်တန်ယူမှုတွေစစ်ပွဲတွေနဲ့အကြမ်းဖက်မှုတွေကိုလုံလုံလောက်လောက်တွေ့ကြုံခံစားခဲ့ရပြီလို့သမ္မတဆာလီကပြောပါရယ်ဘက်ဒက်မြို့တော်ကဆရာစီဒီရက်ကွက်မှာဆနပြသူတွေကိုနှိမ်နှင်းမှုအတွင်းအင်အားအလုံးကျုံတုံးခဲ့တာကိုအီရက်စစ်တပ်ကလည်းတနင်္လာနေ့အစောပိုင်းကဝန်ခံပြောဆိုပါရယ်အ အဲ့နောက်မှာတော့လုံခြုံရေးစစ်တပ်ဖွဲ့တွေကိုဖယ်ရှားပြီးလုံခြုံရေးအတွက်ကိုရဲတပ်ဖွဲ့တွေကပြောင်းလဲတာဝန်ယူဖို့အစိုးရကစတင်လှုပ်ဆောင်ခဲ့တာပါ။အကြမ်းဖက်မှုတွေအတွင်းမှာတာဝန်ရှိတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအရေးယူသွားမယ်လို့လည်းအစိုးရအရာရှိတွေကပြောဆိုထားပါတယ်။လူဦးရေတန်း40လောက်ရှိတဲ့ရေနံပေါ်ကျွေဝတဲ့ယူရနိုင်ငံမှာအလောက်ကန်ရှားပါမှုရေနဲ့လျှက်စင်ပြီးလို့မျိုးရင်းဝင်ဆောင်မှုတွေတိုးတက်ကောင်းမွန်လာအောင်ဆောင်ရွက်ပေးဖို့တောင်းဆိုရကနေအစိုးပိုင်းစတင်ခဲ့တဲ့ဘက်ကနက်နဲ့တောင်ပိုင်းမြို့ကြီးတွေကဆန္ဒပြပွဲတွေဟာနောက်ပိုင်းမှာတော့အကျင့်ပြတ်ချဆမှုတွေအဆုံးသတ်ဖို့အထိပါတောင်းဆိုဆန္ဒပြလာကြတာဖြစ်ပါရဲ့ရှင်
။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာဥတုရသီပြောင်းလဲမှုအရေးဆန္ဒပြတဲ့လူအတော်များများဒီကနေ့ဖမ်းဆီးထိန်းသိမ်းခံရပါတယ်။ဥတုရသီပြောင်းလဲမှုအပေါ်အစိုးရကအရေးယူဆောင်ရွက်လာစေရေးဆန္ဒပြကြတဲ့ Extinction Rebellion ရုရှားမှုတစ်စိတ်တစ်ပိုင်းအဖြစ်လူတစ်ယောက်ကလည်း Brisbane မြို့ကအထင်ကရ Story Bridge တံတားကြီးအောင်တန်တိုင်းထုတ်တန်းတွေမှာပကက်ထိုးထိုင်ပြီးတော့ဆန္ဒပြခဲ့တာပါ။ဆီနီမြို့က Hypeback ပန်းချံကြီးထဲမှာပြားတွေလိုဝတ်ဆင်ပြီးအသက်မရှိတော့သလိုဟန်ဆောင်ပြီးလဲလောင်းဆန္ဒထုတ်ဖော်ခဲ့ကြတဲ့လူတချို့ကိုရဲတွေကဖမ်းဆီးခေါ်ဆောင်သွားပါတယ်။အော်တိုဘလာခုနှစ်နှစ်တင်းလာနေမှာလဲဆန္ဒပြသူ30ထက်မနည်းဖမ်းဆီးခံခဲ့ရတာပါတကဘာလုံးအတိုင်းအတာနဲ့ဆန္ဒထုတ်ဖော်ကြတဲ့ Extinction Rebellion လှုပ်ရှားမှုမှာကြိုတင်စီစဉ်ထားတဲ့အပတ်စဉ်ဆန္ဒပြပွဲတွေမှာအခုလိုအဖမ်းဆီးခံရတာလည်းဖြစ်ပါတယ်
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့အင်္ဂါနေ့ညနေခင်းမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်စိုက်ပျိုးရေးကိုအခြေခံတဲ့မြန်မာနိုင်ငံအနေနဲ့စိုက်ပျိုးသီးနှံတွေပြပတင်ဖို့ရောင်းချနိုင်တဲ့အလားအလာကောင်းတွေရှိနေတယ်လို့ဒီကနေ့နဲ့ဆက်ဆက်တဲ့ပုဂ္ဂလိကလုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာအောင်အမေရိကန်အစိုးရကဆက်လက်အားပေးကူညီနေတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးစကော့မာစီယားကဒီကနေ့ပြောဆိုလိုက်ပါတယ်။မြန်မာစိုက်ပျိုးတောင်သူတွေအတွက်အရေးသွေးကောင်းမွန်တဲ့လေယာထွက်ကုန်ပစ္စည်းတွေတွန်းမြင့်စိုက်ပျိုးထုတ်လုပ်နိုင်အောင်နဲ့တောင်သူတွေဝင်ငွေပိုရရှိစေမဲ့ဈေးကွက်ရှာဖွေရမှာကူညီဆောင်ရွက်ပေးနိုင်မဲ့အစီအစဉ်တွေကိုအမေရိကန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကဆောင်ရွက်နေတဲ့အကြောင်းတန်မတ်ကြီးမာစီယားကပြောပါရယ် USAID မြန်မာနိုင်ငံအတွင်းကျေးလက်ဖွံ့ဖြိုးရေးကုန်စည်တန်ဖိုးမြင့်အစီအစဉ်ပြီးဆုံးခြင်းအခမ်းအနားနဲ့အတူမြန်မာစိုက်ပျိုးရေးပုဂ္ဂလိကကဏ္ဍဖွံ့ဖြိုးတိုးတက်လာမှုကိုဂုဏ်ပြုတဲ့အခမ်းအနားအတွင်းမှာတန်မတ်ကြီးကအဲ့လိုပြောဆိုသွားခဲ့တာပါအမေရိကန်နဲ့ဒီမြန်မာမိတ်ဖက်အဖွဲ့တွေပူးပေါင်းပြီးတော့မြန်မာနိုင်ငံမှာအထူးသဖြင့်တခွားမွေးနှမ်းကော်ဖီကျင်းတဲ့ပဲပိဆက်ထုတ်လုပ်မှုကဏ္ဍတွေအအောင်မြင်မြင်လှုပ်လာနိုင်တဲ့အပေါ်မှာဒီကနေ့အခမ်းအနားအတွင်းအလေးပေးထောက်ပြခဲ့ပါတယ် USAID အဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံအတွင်းခြေလက်ဖွံ့ဖြိုးရေးစီမံကိန်းတွေအတွက်2014ခုနှစ်ကနေဒီနှစ်2019ခုနှစ်အထိအမေရိကန်ဒေါ်လာ28သန်းကူညီပံ့ပိုးပေးခဲ့တာပါဒါ့အပြင်ကမ္ဘာတဝန်းငတ်မို့ခေါင်းပေါင်းမှုညော့ကြပြီးအစာရေစာလုံလောက်မှုရရှိစေရေးကူညီထောက်ပံ့ပေးနေတဲ့အမေရိကန်အစိုးရရဲ့Feed the Future Initiative အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်လေမြန်မာနိုင်ငံအတွက်ဒေါ်လာ18သန်းကိုအမေရိကန်အစိုးရကနှစ်စဉ်ကူညီထောက်ပံ့ပေးနေတာပါရှင်
။ဟောင်ကောင်ဒီမိုကရေစီရဲ့ဆန္ဒပြပွဲတွေကိုကင်တွဲတဲ့နေရာမှာတရုတ်ပြည်မကြီးရဲ့အကူအညီတွေကိုမယူဘူးဆိုတာမျိုးဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့အပြတ်ပြောမသွားပါဘူး။ဟောင်ကောင်မှာရင်ဆိုင်နေရတဲ့လက်ရှိအခြေအနေအတွက်အဖြေတရက်ကိုကိုယ့်ဘာသာရှာနိုင်မယ်လို့အခိုင်အမာယုံကြည်ပါတယ်လို့တော့ဟောင်ကောင်အုပ်ချုပ်ရေးမှူးလမ်ကဒီကနေ့အင်္ဂါနေ့မှာပြောဆိုသွားတာပါ။ဒီကိစ္စကိုဟောင်ကောင်အနေနဲ့ကိုယ့်ဘာသာကိုကင်တွယ်ဖို့တရုတ်အစိုးရကလိုလားပေမဲ့အခြေအနေတွေတိတ်ကိုဆိုးရလာမယ်ဆိုရင်တော့ရွေးချယ်စရာမရှိတဲ့အနေအထားမျိုးရောက်လာနိုင်တယ်လို့လည်းအုပ်ချုပ်ရေးမှူးလမ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဆန္ဒပြပွဲအချိန်ပိုမြင့်လာတဲ့ဟောင်ကောင်မှာဆန္ဒပြသူတွေမျက်နှာဖုံးစုဆန္ဒပြတာကိုပြီးခဲ့တဲ့သတင်းဘက်ကတားမြစ်မိတ်ထုတ်ပြန်ခဲ့တယ်လို့နောက်ထပ်စီးမြင်စည်းကမ်းတွေထုတ်ပြန်ဖို့လိုမလားဆိုတဲ့ကိစ္စကိုအသေးအချာပြန်တုံ့တက်မယ်လို့အုပ်ချုပ်ရေးမှူးလမ်ကပြောပါတယ်။မြန်မာပုံတက်တဲ့အတွက်လက်ရှိအချိန်ဒီဖန်ဆီးထားတဲ့လူပေါင်း89ဦးရှိသွားပြီလို့ဟောင်ကောင်ရဲတို့ကပြောပါတယ်။ဒီတားမြစ်မိတ်ကထိရောက်မှုရှိရလားဆိုတာပြောဖို့ဆိုသေးတယ်လို့တော့ Miss Lam ကပြောပါတယ်။အဲ့ဒီတားမြစ်မိတ်ထုတ်ပြန်ခဲ့တဲ့အတွက်ဆန္ဒပြသူတွေပို့ပြီးတော့စိတ်ဆိုးသောသားထွက်ခဲ့ကြပြီးအဲ့ဒီအမိတ်ကိုအားခံတဲ့အနေနဲ့တောင်ကနန်းရှိတဲ့လူတွေလမ်းမောထွက်ဆန္ဒပြခဲ့ကြတာပါ။ကိုဘသူဘွားဖြစ်တယ်ဆိုတာမသိစေချင်တဲ့ဟောင်ကောင်ဆန္ဒပြပွဲတွေမှာမျက်နှာဖုံးတက်လေးရှိသလိုငြိမ်းချမ်းတဲ့ဆန္ဒပြပွဲတွေမှာတော့မျက်နှာဖုံးအုပ်ကာကွယ်ထားလေးရှိတာဖြစ်ပါတယ်
။တရုတ်နိုင်ငံတဲကဝီဂါလူမျိုးစုတွေနဲ့မွတ်စလင်လူနည်းစုတွေအပေါ်လူခွင့်ရေးချိုးဖောက်ခဲ့တဲ့ဆိုပြီးဆွဆွဲခံထားရတဲ့တရုတ်အေဂျင်စီနဲ့ကုမ္ပဏီ28ခုကိုအမေရိကန်ပြည်ထောင်စုကအမိမဲစင်းထည့်လိုက်တဲ့အပေါ်မှာတရုတ်အစိုးရကဒီကနေ့ကန့်ကွက်လိုက်ပါတယ်။ဒီလို့ရဟာတရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုသမ္မတထရမ့်အစိုးရကဝင်ဆွက်ဖတ်တာဖြစ်တဲ့ဆိုပြီးတရုတ်နိုင်ငံဇာတိဌာနပြောခွင့်ရဂန်ရှွမ်ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါ။အမိမဲစင်းတဲ့ဖော်ပြခဲ့ရတဲ့အုပ်စုတွေအနေနဲ့အမေရိကန်ကုမ္ပဏီထုတ်အစစ်မြေနီးပညာပစ္စည်းအစိတ်ပိုင်းတွေကိုအမေရိကန်အစိုးရရဲ့ခွင့်ပြုချက်မရဘဲဝယ်ယူခွင့်ရတော့မှာမဟုတ်ပါဘူး။ အမိမဲဆင်းထဲမှာပါဝင်ကြတဲ့သူတွေဟာတရုတ်အစိုးရရဲ့ဖိနှိပ်ချုပ်ချယ်တဲ့လှုပ်ဆောင်မှုတွေလူအစုလိုက်အပြုံလိုက်တရားလက်လွတ်ဖမ်းဆီးတာတွေနဲ့မွတ်စလင်လူနည်းစုတွေအပေါ်ခြောက်လှမ်းတဲ့လုပ်ရက်တွေမှာပါဝင်ပတ်သက်နေကြတယ်လို့အမေရိကန်ကုန်သွယ်ရေးဌာနကပြောပါတယ်ဒီစင်းထဲမှာရှင်ချန်းပြည်နယ်ဝီဂါကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့လုံခြုံရေးဘူရိုလည်းပါပါတယ်တရုတ်နိုင်ငံအတွင်းကလူနည်းစုတွေအပေါ်ရရက်ဆက်ဆက်ဖိနှိပ်နေတဲ့လုပ်ရက်တွေကိုအမေရိကန်အစိုးရကရောကုန်သွယ်ရေးဌာနကပါသိခံမှာမဟုတ်ဘူးလို့ကုန်သွယ်ရေးဝန်ကြီးဝီလ်ဘာရော့စ်ကပြောပါတယ်လူတူးချင်းစီရဲ့လှုပ်လှက်မှုနဲ့အနောက်ဖက်ကင်းတဲ့လူမှုစီးပွားဝန်ကျင်ဖြစ်အားပေးမြင့်တင်တဲ့အမေရိကန်ရဲ့နည်းပညာတွေကိုအကာအကွယ်မဲ့လူနည်းစုတွေအပေါ်ဖိနှိပ်ရမှာအသုံးချတာမျိုးမဖြစ်စေဖို့အတွက်အခုလိုအရေးယူတာဖြစ်တယ်လို့ဝန်ကြီး Ross ကပြောပါရယ်တရုတ်ဆိုရကတော့မွတ်စလင်လူနည်းစုတွေအပေါ်တမင်ယူရပြီးဖိနှိပ်နေတာမျိုးမရှိဘူးလို့ညင်းဆိုထားတယ်လို့ဘာသာရေးအစိုးရတွေကသာပြစ်မှတ်ထားနေနေတာဖြစ်တယ်လို့တုံ့ပြန်ပြောထားပါရယ်ရှင်
ဆက်ကြဝလာအစဉ်စဉ်ပြောင်းလဲလာမှုနဲ့နှက်ခတ်တရားတွေထဲကဘာမြေတည်ရှိမှုကိုနားလဲသိရှိလာအောင်ကြိုးပမ်းခဲ့ကြတဲ့သိပ္ပံပညာရှင်၃ဦးကို Nobel Committee ကဒီနှစ်အတွက်ယူပါဗီရာဆိုင်ရာ Nobel ဆုပူရဲချီးမြှင့်လိုက်ပါတယ်။ဆက်ကြဝလာအစားကနေဘယ်လိုအစဉ်စဉ်ပြောင်းလဲလာခဲ့တယ်ဆိုတာကိုနားလဲသိရှိအောင်ကြိုးပမ်းခဲ့တဲ့သိပ္ပံပညာရှင် James Peebles ကို Nobel ဆုငွေဒေါ်လာ6,100,000ရဲ့တစ်ဝက်ကိုပေးအပ်မှာဖြစ်ပြီးကျန်တစ်ဝက်ကိုတော့နောက်ထပ်သိပ္ပံပညာရှင်၂ဦးဖြစ်တဲ့ Michael Mayer နဲ့ Didier Queloz တို့ကိုချီးမြှင့်တော်မူဖြစ်တဲ့အကြောင်း Nobel Committee ကဒီကနေ့ပဲကြေညာလိုက်တာဖြစ်ပါတယ်။
Direct from Washington, the voice of America, VOA. အင်္ဂါနေ့ညနေခင်းထိပ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမက်ကင်ဖြူထွေနဲ့နယ်လောင်တို့ပြောပြပေးသွားကြတာပါရှင်။အခုဆက်သွယ်မင်းမြန်ချက်တွေသတင်းလွှာတွေထဲမှာတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့အရင်ဆုံးစာမှာပါ။စီးရီးယားမြောက်ပိုင်းကအမေရိကန်တပ်တွေပြန်ရုပ်မယ်လို့အမေရိကန်သမ္မတအင်ဗျူရောကတနင်္ဂနွေနေ့ကကြေညာခဲ့ပြီးတဲ့နောက်တူရကီဘက်ကအဲဒီတွေကိုစစ်ဆင်ရေးတွေတိုးမြှင့်ဖို့ပြင်ဆင်လာနေပါတယ်။ဒီဆုံးဖြတ်ချက်ကြောင့်အမေရိကန်ပင်တဂွန်စစ်ဌာနချုပ်အနေနဲ့အတော်လေးအကြိုက်ရိုက်ခဲ့တယ်လို့အမေရိကန်မဟာမိတ်တွေဘက်အတွက်လည်းစိုးရိမ်စရာဖြစ်ခဲ့တာပါ။ဒီအပေါ်မှာအမေရိကန်လွှတ်တော်ဘက်ကလည်းဝေဖန်ပစ်တင်နေတာတွေရှိပါတယ်။ VOA ပင်တဂွန်စစ်ဌာနချုပ်သတင်းတောက်ကာလာဘတ်ရေးသားပေးပို့ထားတဲ့သတင်းလွှာကိုကိုသားညိုကပြောပြပါမယ်ရှင်
။စီးရီးယားမြောက်ပိုင်းစစ်ဆင်ရေးတွေကနေတက်တူပြန်ရုပ်ဖို့အမေရိကန်ဘက်ကဆုံးဖြတ်လိုက်ပြီးတော့နိုင်ပိုင်းအတွက်မှာပဲတူရကီတက်တွေဟာမြောက်ပိုင်းစီးရီးယားကိုထိုးစစ်တွေမြင့်ဖို့လှုပ်လာပါတယ်။တကယ်တော့ Syria စစ်ဆင်ရေးတွေမှာ YouTube ပဲရည်မှန်းခဲ့တာလို့သမ္မတ Trump ကပြောပါတယ
်။ We've been in Syria for many years. You know Syria was supposed to be a short-term hit.
Syria မှာကျွန်တော်တို့တပ်တွေရှိနေတာနည်းနည်းချီတော့ပါပြီ။တကယ်ကဒီစစ်ဆင်ရေးတွေမှာ YouTube ပဲပါဝင်မှုခမန်းခဲ့တာပါ။ခဏဝင်မယ်ပြီးရင်ပြန်ထွက်မယ်လို့မှန်းထားခဲ့တာပါ
။ဒါပေမဲ့လည်း IS တွေကို America နဲ့အတူတွဲတိုက်ခဲ့တဲ့ Syria မြောက်ပိုင်းက Kurd မဟာမိတ်တွေဖို့ကတော့သူတို့ကို Turkey ရန်ကနေပြီးတော့အကာအကွယ်ပေးမယ်လို့ American ဘက်ကနေကြေပြေးခဲ့တာမဟုတ်လို့အခုကိစ္စမှာသူတို့အလင်းခံလိုက်ရပြီလို့ကတ်တွေဘက်ကယူဆတဲ့အကြောင်းဒေသခံကတ်လူမျိုးတူကပြောပါတယ
်အမေရိကန်တွေဟာခါတိုင်းလိုပဲကျွန်တော်တို့ကိုတစ္ဆာဖောက်ပြီးရောင်းစားပြန်ပြီလေ
အမေရိကန်ပြည်ထောင်စုကအကာအကွယ်ပေးရမယ်ဆိုတဲ့ကြေအကြောင်းကတ်တွေဟာသူတို့ကိုသူတို့ကာကွယ်ရေးအစီအမံတွေကိုဖျက်ပေးခဲ့ပါတယ်အရင်တုန်းကစီးရီးယားတွေ Turkey ရန်ကြုံခဲ့တယ်လို့မျိုးသူတို့လည်းအလားတူအဖြစ်မျိုးကြုံလာတော့မယ်လို့ကတ်ဒေသခံတွေကစိုးရိမ်နေကြတဲ့အကြောင်းဒေသခံတူကပြောပါတယ
် يعني تشريد وخطف واغتصاب و
people were killed women were abducted
လူတွေအသက်ခံကြရတယ်အမျိုးသမီးတွေပြန်ပေးဆွဲခံရတယ်လူအတော်များများကသူတို့နေအိမ်တွေကိုဆွန့်ခွာပြေးကြရတယ်တူရကီတွေဟာလူမဆန်စွာရရက်ဆက်ဆက်လုပ်ခဲ့ကြပါတယ်ဒီလိုကြောက်ရွံ့ခဲ့ရတာမျိုးအခုပြန်ဖြစ်လာပါတော့မယ်
သမ္မတအင်ဗီရိုရဲ့ဒီဆုပ်ဖြတ်ချက်ပေါ်မှာအမေရိကန်ပြည်တွင်းမှာတော့ဒီမိုကရက်တွေရောရီပဘလစ်ကန်တွေကပါဝေဖန်နေကြပါတယ်။ကတ်တွေကိုဆွန့်ပစ်ထားလိုက်မယ်ဆိုရင်အမေရိကန်တွေဟာမယုံကြည်ရတဲ့မဟာမိတ်တွေဆိုတဲ့သဘောဖြစ်သွားနိုင်တာမို့လို့အန်ရည်ကြီးပါတယ်လို့ရီပဘလစ်ကန်အထက်လွှတ်တော်မတ်လင်းစင်ဂရီဟမ်ကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။ Brookings Institute ကသူ့သစ်သည် Michael O'Hanlon ကတော့သမ္မတ Trump အနေနဲ့ Syria ကအခြေအနေပေါ်မှာစိတ်မရှိဖြစ်နေပုံရတယ်လို့ဆိုပါတယ်။
Mr. Trump seems to sometimes lose patience or attention.
နိုင်ရမှုကိုရေရှည်ထိန်းထားနိုင်မှုဆိုတာသမ္မတ Trump ကစိတ်မရှိပုံရပါတယ်။တကယ်ကရှေ့လေပိုင်းဒေတာမှာကျွန်တော်တို့အောင်မြင်မှုတွေရှိခဲ့ပါတယ်။ဒီအတွက်အတော်လေးခက်ခက်ခဲခဲလုပ်ကင်ခဲ့ကြရတာပါ။ဒီအောင်မြင်မှုတွေကိုအရှည်ထိန်းထားနိုင်ဖို့မလုံလောက်နိုင်ခဲ့ပါဘူး
။သမ္မတ Imperial ရဲ့ဆုံးဖြတ်ချက်အပေါ်မှာ American ကာကွယ်ရေးဌာနဘက်ကတော့အငိုက်မိသွားပုံရပါတယ်။စီးရီးယားမြောက်ပိုင်းကတူရကီစစ်ဆင်ရေးတွေကိုမထောက်ခံဘူးဆိုပြီးတော့ Pentagon စစ်ဌာနချုပ်ကကြေညာချက်ထုတ်လိုက်ပါတယ်။သမ္မတ Trump ကတော့သူ့ရဲ့ဆုံးဖြတ်ချက်ကိုနည်းနည်းပြန်သုံးသပ်လာမယ့်သဘောတော့ရှိနေပါတယ်။ Turkey ဘက်ကနေဘောင်းကျော်လာမယ်ဆိုတော့ Turkey စီးပွားရေးပြတ်သွားတဲ့အထိအရေးယူတန်ခတ်တာတွေလုပ်ပြစ်မယ်ဆိုပြီးတော့သမ္မတ Trump ကချင်းချောက်ပြောဆိုပါတယ်။ဒါပေမဲ့လည်းဒါဟာနီးလမ်းမကျဘူးလို့သူ့သစ်သည် Michael O'Hanlon ကဝေဖန်ပါတယ
်။ I don't think we're in a great place to be trading threats with Turkey.
ဘာလို့ဘလို့လက်တုံးပြန်မယ်ဆိုပြီး Turkey ကိုချင်းချောက်နေတာနီးလမ်းမကျဘူးလို့ကျွန်တော်ထင်ပါတယ်။ပိုပြီးအရေးကြီးတာကအောက်ခြေမှာဘလို့ပူးပေါင်းဆောင်ရွက်မလဲ။ကွဲပြားချက်တွေကိုရော့ပါအောင်ဘယ်လိုလုပ်မလဲဆိုတာပါ
အခုလိုဆီးရီးယားမြောက်ပိုင်းကနေပြီးတော့အမေရိကန်တပ်တွေရုတ်မဲ့ဆူရဲဆုံးဖြတ်ချက်ကြောင့် Turkey Card American တွေရဲ့ဘုံရံသူဖြစ်တဲ့ IS အဖွဲ့တွေပြန်ပြီးတော့ခြေကုပ်ယူနိုင်ဖို့အခွင့်အလမ်းတရဖြစ်လာမှာကိုအမေရိကန်ကာကွယ်ရေးဌာနကတာဝန်ရှိသူတွေကစိုးရိမ်ပူပန်နေကြပါတယ်ခင်ဗျာ
။ကိုသားညုံပြောပြသွားတာပါရှင်။အခုမြန်မာပြည်ငင်းချရေးလုပ်ငန်းစဉ်ဘက်ကိုအလှည့်ပေးပါရစေ။ထိုင်းနိုင်ငံချစ်မိုင်မြို့မှာကျင်းပမဲ့ NCA တနိုင်ငံလုံးအပြစ်ခတ်ရစရေးသဘောတူစာချုပ်လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ဆွေးနွေးပွဲကနေမြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့ဒီလာတဲ့ကျင်းပဖို့ရှိတဲ့အပြစ်ရရေးဆွေးနွေးပွဲအတွက်ဘုံသဘောတူညီချက်ပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဒီဆွေးနွေးပွဲတွေကိုတောက်လျှောက်တက်ရောက်ခဲ့သူပြည်ထောင်စု Institute ကဒါရိုက်တာဦးခွန်ဆိုင်ကပြောပါရယ်အစိုးရနဲ့တက်မရော်ဘက်ကလည်း NCA လက်မှတ်ထိုးထားကြတဲ့အဖွဲ့တွေဘက်ကအဲ့ဒီလိုသဘောထားပေးဖို့တောင်းဆိုထားတဲ့အတွက်အခုလိုတွေ့ဆုံးပြီးပုံသဘောတူညီချက်ကိုရယူရဖြစ်ပါတယ်။ချင်းမိုင်မှာဆွေးနွေးပွဲနဲ့ပတ်သက်လို့ဥခွန်ဆိုင်ကို VOA Wine.com ကိုစော်ဝင်းလိုင်ကရန်ကုန်မြို့မှာတွေ့ဆုံမေးမြန်းတဲ့အခါသူကအခုလိုစပြီးတော့ပြောပါတယ်
။ကျွန်တော်တို့စတုထမြောက်အစည်းအဝေးပြီးခဲ့တဲ့နှစ်လတော့ကျွန်တော်အစည်းအဝေးလုပ်တဲ့အခါကျတော့ဒီဆုံးဖြတ်ချက်ကတော့ပါလေဆိုတော့အစုဖွဲ့နှစ်ဖွဲ့ဖွဲ့လိုက်တယ်တပ်ဖွဲ့ကပါလေဆိုတော့ဘုံမူကြီးတိုင်းငင်းဦးဆောင်ပြီးတော့မှအစိုးရနဲ့အခုဖက်ဒရယ်နဲ့ပတ်သက်တဲ့မူတွေကိုကျွန်တော်တို့ကအဆုံးဖြတ်ချက်ရနိုင်ယူနိုင်ဖို့ဆိုပြီးမှသူတို့ကအဖွဲ့လိုက်ဖွဲ့ထားတယ်နော်ဒီမူရေဘယ်ပြဘယ်ကဖြစ်လာလဲဆိုတော့ပြီးခဲ့တဲ့နှစ်အောက်တိုဘာလက KNU ဥက္ကဋ္ဌနဲ့ RCSS ဥက္ကဋ္ဌကဦးဆောင်ပရမတင်ပြထားတဲ့အချက်လက်တွေဖြစ်လာတယ်။သူတို့တင်ပြတဲ့တင်ပြမဲ့အချက်တွေအကုန်လုံး၄ဆင့်ရှိတယ်။နော်အဓိကဘာလဲဒီတပါးတွေပါမလဲဒီပြီးနေတွေမှာပူပရမအာနာပုံရမရှိလာရဲ့အခွင့်အရေးပုံရှိလာရဲ့နော်တစ်ဖက်ထဲကလည်းပြည်တော်စုကဒုတိယကပြည်တော်စုကလည်းတစ်ဖက်ကသူကလည်းခိုင်ခိုင်မာမာယက်တည်နိုင်ရဲ့နော်နောက်ပရမနံပါတ်3ကလည်းဒီကျွန်တော်တို့ဒီမိုကရေစီရဲ့အဲ့ဒါပါတယ်နံပါတ်4ကသူတို့ကလုံခြုံရေးကိစ္စဒါလုံခြုံရေးကိစ္စကိုတော့သူတို့ကတဆင့်ပြီးတဆင့်ဆွေးနွေးမှာမဟုတ်သူတို့ဒီပြင်တုံးစင်ဆွေးနွေးတဲ့အချိန်မှာသူတို့ကလည်းတခါတည်းဆွေးနွေးတော့မှာအဲ့လိုမျိုးသူတို့တင်ပြထားတင်ပြထားတော့ကိုအစိုးရဘက်ကလည်းလက်ခံလက်ခံတော့မှာရေမကဘူးသူတို့သူတို့ရဲ့ပြန်လေညှိနှိုင်းချက်လည်းရှိနော်အဲ့ဒါကြောင့်မလို့ဒီစရုပ်ထမြောက်အစီပြီးတဲ့နောက်ပိုင်းမှာသူတို့ကအစိုးရဘက်နဲ့ထပ်ပြီးတော့မှသွားဆွေးနွေးပါဆိုပြီးမှတာဝန်ပေးတော့ပါဒီလိုတာဝန်ပေးတဲ့ဥစ္စာကကျွန်တော်ထင်တယ်အခုသူတို့နော်ဝေးတို့ဆွီဒင်တို့တို့ဆွစ်ဇာလန်တို့တို့တဲ့အချိန်မှာသူတို့လည်းပါသွားလိမ့်မယ်ဆွေးနွေးတာအလို့သဘောဆိုတော့တော်တော်ကြီးလွတ်လွတ်လပ်လပ်လေးဒီတစ်ခေါက်တော့ဆွေးနွေးနိုင်မလိမ့်မယ်လို့ကျွန်တော်ယူဆတယ်ဟု
တ်တယ်အခုသွားတာတော့လေးဥစုသွားတာဟုတ်စစ်တပ်ပါတယ်အစိုးရပါတယ် EAO ပါတယ်နိုင်ငံရေးပါတီနိုင်ငံရေးစုဖွဲ့ပေါ့နော
်
နိုင်ငံရေးပါတီတွေပါတယ
်ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကနာတော့ဆုံလဲလို့ပြောရမှာ
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့သူတို့ကဒီပင်စမမြောက် PPSD စီဝေးမှာသူတို့လာပြီးအချိန်ဒီကိုလာတင်ပြมาဖြစ်တယ်ဒီလိုလာတင်ပြပြီဆိုတော့အခါကျတော့အဲဘာတွေတင်ပြမလဲဆိုကျွန်တော်အခုထိကျွန်တော်လည်းမသိသေးဘူးအဲဒို့တော့လည်းမျောလင်းထားတာကတော့ဘယ်နည်းနဲ့မဆိုတော်တော်များများကိုကျွန်တော်တို့တဘောတူညီချက်တဘောထားစုစည်းချက်ရနိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်เนาะအဲ့ဒီကနေသူတို့ကအခုအောက်တိုဘာလမှာကျင်းပမယ် JICM ဆိုတာကိုတင်ပြဖို့ဆိုပုံမှာအစိုးရကအစိုးရဘက်ကသူတို့အစိုးပြထားတ
ဘောထားတောင်းတာ
အဲသူတို့အဲ့ဒါကိုသူတို့လည်းဆုံးဖြတ်အောင်ဖြစ်တယ်ဒီ JICM ကတကယ်လို့အခုဒီနှစ်ဖက်သဘောတူညီချက်တွေကိုသူတို့ကအတီးပြုတ်ပြီးတယ်ဆိုလို့ရှိရင် UPDJCH အစည်းအဝေးတွေလည်းဖြစ်လာတော့မှာ UPDJC အစည်းအဝေးဖြစ်ပြီးပြီဆိုလို့ရှိရင်နောက်ကြတော့လည်းဒီ UPC လို့ခေါ်တဲ့27ရာစုပင်လုံးလည်းခေါ်တဲ့ ညီလာခံကြီးဖြစ်လာအဲ့ဒီမှာတခါလေဝိုင်းဝန်းအတီးပြူးကြတယ်ပေါ့ဗျာ
အခုချင်းမိုင်ဆွေးနွေးပွဲဆိုတော့ခုနကခုဆိုင်ပြောတာကြားလိုက်သလားဟိုသဘောထားတူညီတဲ့ဘုံသဘောထားတစ်ခုတော့ထွက်လာမယ်ဒီလာမယ့်အောက်တိုဘာဆွေးနွေးပွဲအတွက်သူတို့ဒီ NCA အဖွဲ့တွေရဲ့သဘောထားဘုံသဘောထားတစ်ခုထွက်လာမယ်လို့မျှော်လင့်ရတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဒီသူတို့ဆွေးနွေးမှာကဒါဒီကိစ္စတွေမကောက်ဘူးသူတို့ဒီပြင်အကြောင်းအရာတွေလည်းရှိလိမ့်မယ်အဥမာဆိုတော့ဒီ JMC စစ်တပ်ရေးရကိစ္စလည်းသူတို့ကပြီးခဲ့တဲ့30ရက်နေနဲ့10ရက်နေ9ရက်နေသူတို့အချင်းချင်းညှိကြတယ်ညှိကြပြတော့မှသူတို့အခုတမတော်ဘက်ကလည်းသူတို့ရဲ့ကိုယ်စားလှယ်တွေလွတ်တယ်အဲ့ဒီသူတို့အခုနိုင်ငံခြားတော့ပြန်ဒီအကြောင်းလေးလည်းထပ်ပါအောင်ပါဗျာ
မြောက်ပိုင်းမဟာမိတ်လေးဘဝနဲ့ပြုလုပ်မဲ့အပြစ်ခတ်ရက်စဲရေးဆိုင်ရာဆွေးနွေးပွဲကတော့ဒီကြားထဲမှာသတင်းကျွတ်ယုံပိတ်ရက်ခံသွားတဲ့အတွက်အော်တိုဘာလ20ရက်နေ့နောက်ပိုင်းမှာပဲကျင်းပနိုင်လိမ့်မယ်လို့သိရပါတယ်ရှင်အခုတခါတော့ထိုင်းနိုင်ငံမှာအလုတ်သွားလုပ်ကြတဲ့မြန်မာရွှေ့ပြောင်းလူသမားတွေရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းကိုပြောပြပေးပါပါထိုင်းနိုင်ငံမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့အလုပ်သွားလုပ်ကြတဲ့မြန်မာအလုပ်သမားတွေပေါ်မှာကုမ္ပဏီတွေဘက်ကစာချုပ်ပါစည်းမျဉ်းတွေကိုမလိုက်နာကြတာကြောင့်အလုပ်သမားတွေဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပြီးနေရပြန်လာသူတွေဟာဒီရက်ပိုင်းအတွင်းမှာ80နီးပါးလောက်ဖြစ်နေပါတယ်။အလုပ်သမားညွှန်ကြားမှုဦးစီးဌာနနဲ့အလုပ်သမားအရေးဆောင်ရွက်နေသူတွေရဲ့ကူညီပေးမှုနဲ့နစ်နာခြင်းရပြီးပြေလည်သူတချို့ရှိပေမဲ့မပြေလည်သူတွေလည်းရှိနေပါသေးတယ်။ဒီကြောင့်ကိုတော့ထိုင်းအခြေစိုက် VOE သတင်းတောက်မှအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနဲ့မြန်မာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာကြတဲ့အလုပ်သမားတွေဟာ2019ခုနှစ်ထဲမှာတိန့်ကနန်းနဲ့ရှိပြီးကုမ္ပဏီတွေကစာချုပ်ပါစီမင်းစည်းကမ်းတွေကိုမလိုက်နာပဲအခွင့်အရေးတွေချိုးဖောက်မှုတွေကြောင့်နေရပြန်သူတွေပြန်ကြရတယ်လို့ဖမ်းဆီးခံရသူတွေလည်းရှိနေတာပါအခုဆိုရင်ထိုင်းမြန်မာနယ်စပ်မြောက်ဒီမြို့ကိုဒီရက်ပိုင်းတွင်ပြန်လာတဲ့အုပ်စု9စုလောက်ရှိပြီးလူဦးရေ80လောက်နယ်စပ်ကိုပြန်ဆင်းလာတာရှိတယ်ဆိုပြီးနယ်စပ်ရောက်အလုပ်သမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပြပါတယ်
ဟုတ်ပြီတော့90နီးပါး60ကျော်90နီးပါးလောက်ရှိပြဿနာတွေကဘာတွေလဲဆိုတော့စာချုပ်ပါစည်းကမ်းတွေချိုးဖောက်ခံရတာပေါ့မယ်လုံနေရာမတူတာတွေလောအားကပြေဝမရတာတွေပြီးတော့လုံနေရာမျိုးမျိုးတနေရာပြီးတနေရာပြောင်းတာတွေအဲအဲ့လိုမျိုးပေါ့နော်အဲ့လိုမျိုးဖြစ်နေတယ်ဒီနေ့ဆိုရင်ကျွန်တော်တို့လူကြီးရေခနှုတ်ဦးတရားဝင်ပို့ထားတဲ့ agency တခုကနေပြီးတော့ပို့ထားတယ်တနေ့နီးပါးမှာအလုပ်တွေမမှန်ဘူးနေရာတွေကျောင်းရတယ်လောအားကပုံမှန်မရဘူးအဲ့လိုလူကြီးခနှုတ်ဦးကိုကုမ္ပဏီကတရားကို8000ကျော်ကြီးပေးတယ်ပေါ့နော်ထိုင်တင်တဲ့နေလာကြီးပေါ့သူတို့ရေကုန်ကြစိတ်ပြန်ပေးတယ်အဲ့ဒီတော့ဘယ်ကြတော့လဲလက်ဘက်မှာရောက်တယ်ခက်ခဲတဆုံတရားဖြစ်တယ်ကုမ္ပဏီနဲ့ပြန်လဲညှိပြီးတော့ပြေလဲပြီးတော့ပြန်တက်သွားတယ်ဖွဲတစ်ဖွဲလည်းရှိတယ်ကြားပါတယ်ချောင်းဖြစ်ခဲ့ပါတော့နေဆက်ကိုရောက်လာပြီးဆိုရင်တော့ဒီကုမ္ပဏီတွေထော်များများနဲ့ကအပေါ်မှာလည်းမပြေလဲဘူးပြီးတော့အလုပ်ကမားတွေကဒီနေဆက်တိသိလာတဲ့ကားကကုမ္ပဏီယုံကြည်မှုမဲ့သွားပြီကုမ္ပဏီနဲ့ဆိုင်ကိုခေါ်ပြီးတော့လုပ်ပြန်သွင်းပြီးတာတို့ဘာတို့ကတော့မလွယ်ဘူးအဲ့လိုမျိုးစိုက်ကတော့မရှိဘူးအဲ့မှာအလုပ်ကမားတွေနဲ့ညှိနိုင်ထိုက်တဲ့ညှိနိုင်ကြီးကျွန်တော်တို့ကစစ်စစ်ညှိနိုင်ပေးအဲတချို့ညီအိုင်းလို့မရတဲ့ဟာတွေလည်းတချို့လည်းတရားစွဲဖို့ဘာဖို့အဲ့လိုမျိုးတွေစီစဉ်တာလည်းရှိတာပေါ့
လုံခဲ့တဲ့လေးလခန့်ကထိုင်းနိုင်ငံကို MOU နဲ့လာခဲ့ပြီးလေရင်ခွင့်စောက်လို့ရေးဆိုပြီးခေါ်လာခဲ့ပေမဲ့ထိုင်းရောက်တဲ့အခါမှာစာချုပ်ပါစီမင်းစည်းကမ်းအတိုင်းမလုပ်ရပဲကြုံရကြပန်းအလုပ်တွေကိုလုပ်ခိုင်းတာလစာကိုပုံမှန်မပေးတာတွေကြောင့်နေဆက်ပြန်ခဲ့ရကြောင်းမြန်မာလူသမားတဦးကသူ့ရဲ့ကိုယ်တွေ့အဖြစ်အပျက်ကိုအခုလိုပြောပြပါတယ်
ပြန်လာတဲ့အကြောင်းအရာတွေမှာကျွန်တော်တို့လေတတိယလူပြီးတော့လေရင်ကွန်းစာတင်းနဲ့ကျွန်တော်တို့ပို့ခဲ့တယ်ပို့ခဲ့ပြီးကျွန်တော်တို့အဲ့နေရာကိုမရောက်ဘူးမှ යි နေရောက်တော့ကျွန်တော်တို့အားလာခဏခဏဟိုနေရာပြောင်း၃နေရာလောက်ပြောင်းခဲ့ရတယ်၃နေရာ၄နေရာလောက်ပြောင်းခဲ့ရတယ်ပြောင်းခဲ့ပြီးတော့မှကျွန်တော်တို့ကတတိယနဲ့ခေါ်ချင်းနေကျွန်တော်တို့တတိယလူပြောင်းဟိုလင်ကောဒီလင်ကောနဲ့ကျွန်တော်တို့အဆင်မပြေမှုတွေကြောင့်ကျွန်တော်တို့ဒီအောက်ကိုပြန်ဆင်းလာရတာပါမ
ှကုမ္ပဏီကိုပေးထားတဲ့ငွေကြေးအတိုင်းမျက်နှာကြီးကိုပြန်ရဖို့ပြန်လဲတောင်းခံခဲ့ပေမဲ့အခုခါမှာတော့ပြေလည်မှုမရသေးတာကြောင့်မြောက်ရီမြို့မှာပဲဆက်ပြီးတော့စောင့်နေရတယ်လို့လည်းမြန်မာလူသမားကပြောပြပါဗျ
။ကုမ္ပဏီကကျွန်တော်တို့ဖူးပြတော့ကုမ္ပဏီကမှာအခုကကျွန်တော်တို့ကအခုသူတို့ကိုကျွန်တော်တို့ပတ်ဆိုင်ပြီးပေးရတာ6သိန်းခွဲရှိတယ်မှ8သိန်းခွဲရှိတယ်ကျွန်တော်တို့ဆိုလို့ချင်းအခုချင်းကျွန်တော်10သိန်းပေးထားတာစအောင်မပါဘဲနဲ့အဲ့ဒါကိုသူတို့ဘက်ကကျွန်တော်တို့ပြန်တောင်းလို့ကျွန်တော်တို့သူတို့ကဟိုနည်းချွေးလိုက်ဒီနည်းချွေးလိုက်ဟိုမှလည်းဒီလိုမျိုးဟိုချွေးလိုက်ဒီလိုချွေးလိုက်တယ်အခုလည်းကျွန်တော်တို့အခုတည်းကချွေးနေတုံးပဲသားတင်းတို့ကမပေးသေးဘူးမှာရေဟုတ်ကဲ့ပြောမစုံရင်မှ10လင်းကသူ့ကိုတက်တက်ကျွန်တော်တို့ရထားတာကုန်ကြသေးတယ်ဘာမှမရှိသေးဘူးကုန်ကြသေးတယ်ကကျွန်တော်တို့တွားတဲ့လမ်းစိတ်တွေပါရဲ့မပါသေးဘူးဒီလိုကျွန်တော်တို့ပေးထားတဲ့10သိန်း
နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာခဲ့ကြပြီမဲ့ကုမ္ပဏီတွေကစာချုပ်ပါစီကန်းနေအတိုင်းလုပ်ဆောင်တာမရှိဘဲနေရာပေါင်းစုံကိုပို့ထားတဲ့အတွက်ထိုင်းနိုင်ငံကအဖွဲ့အစုံနဲ့စစ်စင်ရေးတွေလုပ်ပြီးဖမ်းဆီးတဲ့အခါမှာအလုပ်နေရာမတူတာတွေကြောင့်ဖမ်းဆီးထောင်ချခံရတဲ့ MOU အလုပ်သမားတွေလည်းရှိနေတာပါအခုဆိုရင်၃လအတွင်းမြန်မာအလုပ်သမား1000ကျော်ကိုဖမ်းဆီးရေးယူခဲ့ကြောင်းထိုင်းအနာပိုင်းနေဘက်ကပြောဆိုခဲ့ပါတယ်ရှင်
မြန်မာနိုင်ငံဟာဆစ်ဆူရလက်ထက်လျှောက်လုံးမှာလူခွေင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာတွေမှာဆူဆူဝါဝါပြောဆိုဝေဖန်တာတွေခံခဲ့ရဘူးပါတယ်။အခုရွေးကောက်ပွဲနဲ့တက်လာတဲ့ NLD အယတဆူရလက်ထက်မှာလူခွေင်းကိစ္စဟာတကြော့ပြန်လူပြောများစရာဖြစ်လာတာမို့လို့အခုဒီကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီမှာမကြာခင်မှာဆွေးနွေးဆုံးဖြတ်ချက်ချစရာတွေရှိနေပါတယ်။လူခွေင်းနဲ့ပတ်သက်ပြီးတော့တစ်ချိန်လုံးပြောဆိုလာခဲ့ကြသူတွေအခုတော့ဆူရအာဏာယူလာချိန်မှာလူခွေင်းနဲ့ပတ်သက်ပြီးတော့အမြင်များပြောင်းသွားလို့လားဒါမှမဟုတ်ယတအစုရရဲ့လုတ်ပိုင်ခွင့်ပဲနည်းနေလို့လားသရရှင်တွေဘယ်လိုယူဆကြပါလဲလာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်စီစဉ်မှာဒီကြောင်ဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းများလူတွေသရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုပို့ပို့ထားမယ်ဆိုရင်ဒိုင်းလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုယ့်ရဲ့မိခွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပို့ပို့ထားလို့လည်းရပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9554ဖြစ်ပါတယ်။အီးမေးလ်လိပ်စာက bemis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။ဒီနေ့ည9နာရီခွဲနောက်ပိုင်းတရက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။နောက်2နာရီကြာမှာထုတ်လွှင့်ပေးမယ့်ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 32 51ပထမနာရီဝက်မှာလိုင်းလမ်းမီတာ190တို့ကနေနာဆင်နိုင်ပါရဲ့ရှင်။အခုအင်ကာနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါဦးမယ်ရှင
်။စီးရီးယားနိုင်ငံအတွင်းဆွေးရောက်ဖွဲ့ရီတိုက်ခိုက်ရမှာအမေရိကန်နဲ့အတူလက်တွဲတိုက်နေတဲ့ခလူမျိုးစုလက်နက်ကိုင်အဖွဲ့ရီအပေါ်တူရကီအစိုးရကတိုက်ခိုက်လာနိုင်ခြေရှိတဲ့အပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတင်းတင်းမာမာသတိပေးလိုက်ပါရယ်။ခတ်အဖွဲ့ရီအပေါ်တူရကီကတိုက်ခိုက်လာရင်အမေရိကန်တပ်ဖွဲ့ဝင်ကြားဝင်ပါရာမျိုးလုံးမှာမဟုတ်ဘူးလို့ပြောဆိုတဲ့အချိန်ထဲမှာပဲတူရကီဘက်ကအလွန်ကျုံလှုပ်လာရင်တော့ဒီသူ့ရဲ့စီးပွားရေးထိခိုက်ပျက်စီးတဲ့အထိလှုပ်သွားမယ်ဆိုပြီးသမ္မတထရမ့်ကဒီတနင်္လာနေ့တုန်းကသတင်းထောက်တွေကိုပြောဆိုခဲ့တာပါရှင်။ဒီအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းဆိုရတာဝန်ရှိသူတွေအကြားဆက်နွယ်မှုတွေနဲ့ပတ်သက်လို့တော့စုံစမ်းဖော်ထုတ်ဖို့အတွက်ဥရောပသမ္မတဆိုင်ရာအမေရိကန်သံအမတ်ကြီး Gordon Sondland ကိုအောက်လွှတ်တော်ကော်မတီ၃ရက်ကဒီကနေ့မေးမြန်းဖို့ရှိနေပါတယ်။သမ္မတထရမ့်ကိုတရားစွဲဆိုနိုင်ရေးစုံစမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်အောက်လွှတ်တော်ကော်မတီကနေပြီးတော့အခုလိုတကပိတ်မေးမြန်းမှာဖြစ်ပါတယ်။စိုက်ပျိုးရေးကိုအခြေခံတဲ့မြန်မာနိုင်ငံအနေနဲ့စိုက်ပျိုးသီးနှံတွေပြင်ပတင်ပို့ရောင်းချနိုင်တဲ့အလားအလာကောင်းတွေရှိနေသလိုဒီကဏ္ဍနဲ့ဆက်ဆက်တဲ့ပုဂ္ဂလိကလုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာအောင်အမေရိကန်ဆိုရကဆက်လက်အားပေးကူညီနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Scott Marcier ကဒီကနေ့ပြောဆိုလိုက်ပါတယ်မြန်မာစိုက်ပျိုးရေးတောင်သူတွေအတွက်အရေးသွေးကောင်းမွန်တဲ့လျာထွက်ကုန်ပစ္စည်းတွေတိုးမြင့်စိုက်ပျိုးထုတ်လုပ်နိုင်အောင်နောက်တောင်သူတွေဝင်ငွေပို့ရစေမဲ့ဈေးကွက်ရှာဖွေရမှာကူညီဆောင်ရွက်ပေးနိုင်မဲ့အစီအစဉ်တွေကိုအမေရိကန်ဆိုရရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကဆောင်ရွက်နေတဲ့အကြောင်းသံအမတ်ကြီးကပြောဆိုသွားပါတယ်ဟောင်ကောင်ဒီမိုကရေစီဆန္ဒပြပွဲတွေကိုကင်တွယ်တဲ့နေရာမှာတော့တရုတ်ပြည်မကြီးရဲ့အကူအညီမယူဘူးဆိုတာမျိုးဟောင်ကောင်အုပ်ချုပ်ရေးမှူးကအပြည့်ပြတ်မပြောသေးပေမဲ့ဒီဟောင်ကောင်မှာရင်ဆိုင်နေရတဲ့လက်ရှိအခြေအနေတွေအတွက်အဖြေတရက်ကိုကိုယ့်ဘာသာရှာနိုင်မယ်လို့အခိုင်အမာယုံကြည်တဲ့အကြောင်းဒီကနေ့ပြောဆိုသွားပါတယ်
။အင်ကာနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမခင်ဖြူထွေးပြောပြပေးသွားတာပါ။အခုညနေအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဂျွန်နာကမ်မင်းစ်ဖြစ်ပါလေရှင်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PPG Intercept 70နဲ့ Mia 73တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ်။ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။သောရရမြအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.
From